စ်တပ်အာဏာသိမ်းနောက်ကိုဆန့်ကျင်ဆန္ဒပြနေတဲ့မြန်မာပြည်သူတွေနဲ့တသားတည်းရှိကြောင်းဖော်ထုတ်ပြသတဲ့အနေနဲ့ဒါဇင်နဲ့ချီတဲ့ဖိလစ်ပိုင်လူမျိုးတွေကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတမုန်တီးဆန္ဒပြခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူထားတာကိုချက်ချင်းအဆုံးသတ်ပေးဖို့နဲ့အယသအစိုးရကိုအာဏာပြန်လွှဲပြောင်းပေးဖို့ကိုလည်းသူတို့ကတောင်းဆိုခဲ့ကြပါတယ်။
ဒီမှာပြည်သူတွေနဲ့တစ်စီးတစ်လုံးနဲ့ရှိတာကိုပြသဖို့ကျွန်တော်တို့ဒီနေရာကိုရောက်နေတာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းထားတာအယက်သားကောင်းဆောင်နဲ့လူကောက်ခံတာဝန်ရှိသူတွေကိုဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်ကျွန်တော်တို့အားလုံးတညီတညွတ်တည်းရှုကြပါရစေ။စစ်တပ်အနေနဲ့စစ်တမ်းလျားကိုပြန်သွားတင်တယ်လို့ကျွန်တော်တို့တောင်းဆိုပါရစေ။ဆန္ဒပြပွဲဦးဆောင်သူဂျိုရှူအာမာတာကပြောပါရစေ။ဖိလစ်ပိုင်ပြည်သူတွေကိုရင်ကလည်း1986ခုနှစ်မှာလူထုဆန္ဒပြပွဲကြီးတွေနဲ့အဲ့ဒီအချိန်ကစစ်တပ်ကျော်တော်နောက်ခံပေးတဲ့တပ်တော်ရှိအာဏာရှင်သမ္မတဖာဒီနန်မာကော့စ်ကိုဖြုတ်ချခဲ့ပစ်ဖို့ပါရစေ။အဲ့ဒီအချိန်တုန်းကဖိလစ်ပိုင်စစ်တပ်ကြီးကဖီဒယ်ရာမိုးစ်ကလူထုနဲ့ပူးပေါင်းခဲ့တဲ့အကြောင်းဖေဖော်ဝါရီလ22ရက်နေ့ကနေ25ရက်နေ့အတွင်းဖြစ်ပွားခဲ့တဲ့ People Power Revolution လို့ခေါ်တဲ့ပြည်သူ့စွမ်းအားတော်လှန်ရေးမှာဖိလစ်ပိုင်လူထုအောင်ပွဲမြင်မြန်ဆန်ဆန်ရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။